မြန်မာနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုဇူလိုင်လ6ရက်နေ့ကနေ17ရက်နေ့ထိသွားရောက်မှာဖြစ်ပါသည်။အင်ဒိုနီးရှားနိုင်ငံမှာရှိနေစဉ် G20 ဆိုင်ရာကိစ္စရပ်တွေအပြင်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဗတ်လိုမာဆူဒီနဲ့လည်းဆွေးနွေးဖို့ရှိပါသည်။တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝန်ကြီးဝမ်ယင်တို့နဲ့လည်းတိကျတွေ့ဆုံမှာပါ။ဘန်ကောက်ကိုရောက်တဲ့အခါမှာဝန်ကြီးချုပ်ပရာယုတ်ချန်ဝချာဒူးဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီးဒွန်ပရာမူဝီနန်တို့နဲ့ဒီထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာတွေ့ဆုံဖို့ရှိပါသေးတယ်။ထိုင်းနိုင်ငံရဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းစဉ်2020အောင်မြင်မှုအပေါ်မှာဆက်လက်တည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးသွားမှာပါ။ကျန်းမာရေးနဲ့ဥရယာတီဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံအခြေတည်ကိစ္စတွေလည်းပါဝင်မယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကထုတ်ပြန်ထားပါသေးတယ်။လွတ်လပ်ပွင့်လင်းချိတ်ဆက်ကြွယ်ဝလုံခြုံမှုရှိသလိုအရှုံးမပေးတဲ့စိတ်ဓာတ်နဲ့ဒေတာဖြစ်ရေးတမရရဲ့ Indo-Pacific မဟာဗျူဟာကိုမြင့်တင်ဆောင်ရွက်ရမှာ American နဲ့ Thai မဟာမိတ်ဖွဲ့မှုကအလွန်ကိုအရေးကြီးတယ်ဆိုပြီးတော့ထုတ်ပြန်ကြမှာပြောဆိုသွားပါတယ်